ကျောင်းသားမိဘတွေအနေနဲ့ကိုယ်ကလေးတွေကိုစိတ်ချလက်ချကျောင်းကိုပို့နိုင်ဖို့အစိုးရကအမှတ်ကံချက်ပေးနိုင်ပါရဲ့လားဆိုတာပြောပြပါမယ်ကျွန်တော်ကစီသူပါပုံမှန်အားဖြင့်ဂျွန်လာဆန်းမှာကျောင်းတွေပြန်ဖွင့်လေရှိပေမဲ့
ကိုဗစ်-19အန္တရာယ်ကြောင့်ဇူလိုင်လဆန်းမှာမှထပ်တန်းကျောင်းသားတွေနဲ့စတင်ဖွင့်လှစ်နိုင်ဖို့လိုအပ်တာတွေကိုပြင်ဆင်နေပြီဆိုတာပညာရေးဌာနတာဝန်ရှိသူတွေကရောသမရယုံကပါပြောထားတာပါဒါပေမဲ့လည်းကဲရောကအန္တရာယ်ကင်းပါမယ်ဆိုတဲ့အမှတ်ကံချက်မျိုးအပြည့်အဝပေးဖို့တော့မဖြစ်နိုင်ဘူးလို့ဒီကနေ့လောက်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းသမရယုံပြောခွင့်ရဦးစောထေးကပြောသွားတာပါ။ဟုတ်အခု
့ပြန်ပြီးတော့တုံ့တက်မှာဖြစ်ပါတယ
်ကိုဗစ်ကာလကြောင်းပြန်တက်ရေးယောဂပိုးပပျောက်ချိန်အထိစောင့်လို့မဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းပြောထားပါတယ်ဒေတာလိုက်ဦးစားပေးအဆင့်နဲ့အထက်တန်းကစပြီးကြောင်းတွေပြန်ဖွင့်နိုင်ရေးတက်ဆိုင်ရာကြောင်းတစ်ခုချင်းလိုက်လိုအပ်ချက်တွေကိုဆရာနဲ့မိဘတွေကြိုတင်ဆွေးနွေးထားဖို့ဥစော်ထေးကတိုက်တွန်းပြောဆိုပါတယ
်ကျောင်းသားမိဘတွေကိုအမကန်ကျဆိုတာကျွန်တော်တို့ပညာရေးကိုလည်းပြောထားပါတယ်ကျောင်းတွေမှာကျွန်တော်တို့မိဘဆရာအသင်းဆိုတာရှိတယ်အဲ့တော့ကျောင်းသားမိဘတွေနဲ့ကျောင်းဆရာဆရာမတွေနဲ့သူတို့တော့ဒီကျောင်းမှာတော့ဒီလိုတော့ပြင်ဆင်ထားတယ်ပြင်ဆင်ထားတဲ့အခါမှာကျောင်းသားတွေကကျောင်းတက်ရင်တော့ဒီပုံစံတော့တက်ရမယ်ဒါမျိုးတွေမိဘဆရာအသင်းလို့နော်ကျောင်းအကျိုးဆောင်အောင်အသင်းနေတယ်သူတို့ဆွေးနွေးဖို့ဆွေးနွေးပါဆွေးနွေးပြီးတော့မှခဲ့မိဘတွေကစိုးရိမ်တဲ့အချက်တွေကဒီချက်တွေဒါတွေကိုပြေလည်အောင်ဘယ်လိုလုပ်မလဲဆိုတော့သူတို့အချင်းချင်းညှိနှိုင်းပြီးဆောင်ရွက်ရမှာဖြစ်ပါတယ်သူတို့ကိုယ်တိုင်လည်းစိတ်ဟိုစိုးရိမ်မှုတွေပေါက်ပြောင်နိုင်မယ်ဆိုရင်တော့ဒီဇူလိုင်လကျောင်းဖွင့်မဲ့ဟာအချိန်ကြီးကျွန်တော်ဆောင်ရွက်နိုင်တယ
်အချိန်တိုင်းပညာကျောင်းတွေပြန်ဖွင့်နိုင်ရေးအစိုးရကပြင်ဆင်နေတာမှာဒေတာအလိုက်ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုအခြေအနေဂျမားကြီးကချမှတ်ထားတဲ့စီကန်းနဲ့အညီစာသင်ခန်းတွေကိုပြင်ဆင်ထားမှုနဲ့ကျောင်းသားကျောင်းသူတွေကျောင်းပရဝင်အတွင်းခက်ခွာခွာနေထိုင်ရေးဦးစားပေးထားတဲ့အစီအစဉ်တွေကိုတုံ့တက်ပြီးတော့ဒေတာအလိုက်ဦးစားပေးအဆင့်နဲ့ကျောင်းပြန်ဖွင့်ရေးစဉ်းစားနေတယ်လို့ဦးစော်ထေးကပြောပါတယ်။ဒါအပြင်စင်ရသားလက်လုတ်လက်စားမိသားစုတွေအတွက်အစိုးရရဲ့ဒုတိယအကြိမ်ထောက်ပံ့ချေပေးနိုင်ဖို့စီရင်ကောက်ယူပြီးစီးပြီလို့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲဦးစော်ထေးကပြောသွားပါတယ်။ပထမတစ်ခေါက်မှာစီမံခန့်ခွဲမှုအမားတွေကြောင့်စီရင်မပါခဲ့သူတွေကိုဦးစားပေးထောက်ပံ့သွားမယ်လို့ဦးစော်ထေးကပြောပါတယ်။
အောက်ချင်မှာလူလူနဲ့ဂျမီရဖားတွေပူအောင်ဆောင်မှုကောင်းခြင်းမကောင်းခြင်းပေါ်မှာမူတည်ပြီးတော့စည်ရင်းမှန်ကန်ခြင်းမမှန်ကန်ခြင်းတွေဖြစ်နေ။အဲ့တော့အဲ့လိုတော့ကျွန်တော်တို့ကအချိန်နီးကပ်တဲ့အတွက်ဟိုဒီပိတ်ရက်ကာလမှာလူလူစီပေါ်ဈေးကားအမျိုးမရောက်ရောက်အောင်ပေါ့နော်။ပြန်ပြန်ဆန်ဆန်လှုပ်လှဲ့ရတဲ့နေသားရှိတယ်။အခုတော့ကျွန်တော်တို့အချိန်ရတယ်။အချိန်ရတော့စနစ်တကျစစ်တမ်းတွေကောက်တယ်။ကျွန်တော်ပုံစံတွေဖြစ်ရဆိုအဲ့ဒါကိုပြောတာ။ဒီပုံစံတွေကိုကြည့်လိုက်ပြီးဆိုရင်ဟိုတို့ရဲ့အလုတ်ကင်ပေါ်မှာမူတည်ပြီးတော့သူဒီတကယ်အခြေခံလူသားဟုတ်ဖို့ဆိုတာကျွန်တော်တို့အကဲဖြတ်နိုင်တဲ့နေသားတွေကျွန်တော်လုပ်နေတာဖြစ်တယ်။အဲ့တော့ဒီလိုကွန်ပလိန့်တွေကျွန်တော်ရှိပါတယ်နိုင်ငံနဲ့မှာရှိတယ်။နိုင်ငံနဲ့မှာရှိတဲ့အတွက်လည်းအကြံခဲ့တဲ့လူတွေကိုဦးစားပေးပြီးတော့ထောက်ပံ့ပေးတယ်ဆောင်နေတာဖြစ်တယ်ပေါ့နော်
။ပထမအကြိမ်ထောက်ပံ့ရေးအစီအစဉ်မှာစံစီရိတ်ခါတွေကိုအိမ်တော်စု၄သန်းနီးပါးအတွက်ထောက်ပံ့ခဲ့ပြီးတော့အခုတော့နိုင်ငံအနှံ့အခြေခံလူသားမိသားစု၅သန်းနီးပါးကိုငွေကြေးထောက်ပံ့နိုင်ဖို့အစိုးရကစီစဉ်နေတာပါ။ဒါအပြင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့စစ်ဘေးရှောင်စခန်းတွေကအမျိုးသမီးကလေးငယ်တွေနဲ့အသက်85နှစ်အထက်သက်ကြီးရွယ်တွေမတန်ဆွမ်းတွေကိုလည်းထောက်ပံ့ကူညီနေတယ်လို့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ကစီသူပါ